အမေရိကန်ထောက်လိုင်းအေဂျင်စီ CIA အကြီးအကဲဖြစ်တဲ့ဝိုင်းရန်တန်တမန်ဝီလျံဘန်းစ်ကိုအမည်စင်းတင်သွင်းမှာဖြစ်ကြောင်းအရေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတင်းင်းလာနေမှာကြေညာလိုက်ပါတယ်။မစ္စတာဘန်းစ်ဟာအမေရိကန်နိုင်ငံဌာနမှာ Republican နဲ့ Democrat သမ္မတတွေလက်အောက်မှာ33နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သမ္မတဟောင်း George W. Bush လက်ထက်မှာရုရှားသမ္မတဖြစ်တာဝန်ယူခဲ့တယ်လို့သမ္မတဟောင်း Barack Obama လက်ထက်မှာတော့ဒုတိယနိုင်ငံခြားရေးဝန်ကြီးဖြစ်နေတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အသက်64နှစ်အရွယ်ဝိုင်းရန်တန်တမန်ဘန်းစ်အနေနဲ့ထောင်လိုင်းရေးလုပ်ငန်းမှာနိုင်ငံရေးကင်းရှင်းရမယ်လို့ယုံကြည်သူတူဖြစ်ပြီးသူဟာအတူယူတိုက်တဲ့ဆန်ပြတန်တမန်တူဖြစ်ကြောင်းတင်းလာနေထုတ်ပြန်တဲ့ဗီဒီယိုမှာမစ္စတာဘိုင်ဒန်ကဖြည့်ကျူထားပါတယ်။ဒါအပြင်ဒီချိန်ကအမေရိကန်ထောင်လိုင်းရေးအတိုင်းအဝန်းအတွက်အမီခိုကင်းနဲ့လွတ်လပ်မှုပြန်ပြီးရအောင်လုပ်ရမယ်အချိန်ဖြစ်တယ်လို့ CIA အပါဝင်ဌာနဆိုင်ရာအရာရှိတွေပေါ်မှာယုံကြည်အားထားမှုပြန်ပြီးရအောင်လှုံ့ဆော်ရမယ်အရေးကြီးဆုံးအချိန်ဖြစ်တဲ့အတွက်ဒီရလူဟာသူနဲ့အသက်တော်ဆုံးဖြစ်ကြောင်းလည်းပြောပါတယ်။တကယ်လို့ဘန်းစ်ကိုသာထမ်းဖို့အတွက်အတီးပြုတ်မှုရကြမယ်ဆိုရင်သူဟာလက်ရှိ CIA အကြီးအကဲဂျင်းနာဟက်စတန်နေရာမှာဆက်ခံရမှာဖြစ်ပါတယ်။